တရုတ်နိုင်ငံကနိုင်ငံရဲ့လျှို့ဝှက်ဥပဒေနဲ့အမေရိကန်ပူပိဗေဒပညာရှင်တဦးကိုထောင်ဒဏ်၈နှစ်ချမှတ်လိုက်ပါတယ်။အဲ့ဒီဥပဒေနဲ့ထောင်ဒဏ်ချမှတ်လိုက်တဲ့အတွက်တရုတ်နိုင်ငံအတွင်းစီးပွားရေးလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့လည်းအကန့်အသတ်တွေရှိလာမလားဆိုပြီးတော့လည်းမေးခွန်းတွေထွက်ပေါ်လာခဲ့ပါတယ်။တနင်္လာနေ့ကအမေရိကန်ဒေါ်လာ3000အပါအဝင်အခုလိုမျိုးပြည်ထောင်ချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်တန်ယုံကစိတ်ပြတ်မိတယ်လို့ပြောလိုက်ပြီးစူးကိုချက်ချင်းပြန်လွတ်ပြီးအမေရိကန်နိုင်ငံကိုပြည်နယ်နယ်ပေးဖို့တောင်းဆိုလိုက်ပါတယ်အသက်44နှစ်အရွယ်အမေရိကန်နိုင်ငံသားဖြစ်တဲ့စူးဟာ2009ခုနှစ်ကသူ့ရဲ့အလုပ်ရှင်ဖြစ်တဲ့အမေရိကန်နိုင်ငံကော်လိုရာဒိုအခြေစိုက် IHS ကုမ္ပဏီကိုရေနံစက်ယုံတွေရဲ့သတင်းချက်လက်တွေကိုရောင်းချတဲ့ကိစ္စမှာပါဝင်ခဲ့ပြီးတဲ့နောက်မှာအခုလိုမျိုးအဖမ်းခံခဲ့ရတာဖြစ်ပါတယ်သူ့ရဲ့ကုမ္ပဏီနဲ့လူခွင်ရဲ့အဖွဲ့တွေကတော့သတင်းအချက်လက်တွေဟာလူတိုင်းအကန့်အသတ်မရှိရနိုင်ကြောင်းစူးကိုတရားစွဲဆိုခဲ့တဲ့ဥပဒေဟာလည်းရှင်းရှင်းလင်းလင်းမရှိဘူးလို့ပြောဆိုလိုက်ပါတယ်ခင်ဗျာ